ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ
။ဒီမိုကရေစီကောင်းဆောင်ကြီးတော်ဆန်းစုကြည်အနေနဲ့အတိုင်းပြည်ကိုဘယ်လိုဂိုင်းတွဲမယ်စီးပွားရေးကိုဥမောအောင်ဘယ်လိုလုပ်မယ် GDP တွေတက်လာအောင်ဘယ်လိုစီမံမယ်ဆိုတာတွေကိုလက်တွေ့လှုပ်ဆောင်ဖို့လူမရှိဘူးဖြစ်နေရှာဟန်တူပါတယ်။ဒါကြောင့်ပြိုင်ဘက်ပါတီပြည်ခိုင်ဖြိုးကနေပပြောင်းလူသူတွေကိုမလုံးပေးပြီးခေါ်ယူအသုံးပြုနေကြတာလက်ရှိအချိန်အထိဖြစ်ပါတယ်။အဲသူရဥရှင်မန်းတို့သူရဥအောင်ကိုတို့ဥသိန်းဆွေတို့ကအစအရင်တက်ခိုင်ရေးအမတ်ဟောင်းများနဲ့ဖွဲ့စည်းထားတဲ့ဥပဒေရေးရာကော်မရှင်အလဲအခုနောက်ဆုံးအတိုင်းမင်္ဂယုံဒူးဝင်ကြီးလေဒတ်ဘုကျုပ်ဟောင်းကိုခမောင်တင်တို့ကြံကြိုင်းဝင်ကြီးဟောင်းဦးအောင်ကြီးတို့ဆွဲသုံးလာခြင်းဟာအာဏာရပါတီထဲမှာလောက်လောက်လာလာလက်တွေ့လုံနိုင်တဲ့သူမရှိဘူးဆိုတာကိုပြနေပါတယ်ပါတီတစ်ခုထုတ်တောင်းနေဆိုတာဟာကုမ္ပဏီတစ်ခုထူထောင်တယ်လို့ပါပဲကိုကုမ္ပဏီကထုတ်လုပ်တဲ့ products တွေဖြစ်တဲ့အမတ်တွေကိုသူတို့ရဲ့အသုံးကျပုံတွေကိုချပြပြီးရောင်းစွန်အောင်တနည်းအားဖြင့်မဲထည့်အောင်လုပ်ရမှာဖြစ်ပါတယ်တော်စုအနေနဲ့သူ့ပါတီကအမတ်များရဲ့လုတ်ရီကိုင်ရီလုတ်နိုင်စွမ်းကိုမူလကပင်သဘောပေါက်ဟန်ရှိတဲ့အတွက်လူကိုမကြည့်ပါနဲ့ပါတီကိုကြည့်ပြီးမဲပေးပါလို့တိုက်တွန်းခဲ့ကြတာကြောင့်ကြန့်ခိုင်ရေးလူကြီးများရဲ့မတန်တဆကြောဝချမ်းသာနေမှုကိုမနှိမ့်ညွနေတဲ့ပြည်သူတွေဟာအန်အေဒီကိုမဲပေးခဲ့ကြတာဖြစ်ပါတယ်။အဲမဲနိုင်ပြီးတဲ့အခါမှာတော့ကြန့်ခိုင်ရေးပါတီကပုံကိုအတော်များများကိုမလုံးပေးပြီးဆက်သွယ်ခေါ်ယူတာဝန်ပေးတဲ့အခါမှာညံ့ပြောင်တိုက်ပြီးသွားလုကြတဲ့လူတွေဟာကဘာဘောမှာမြန်မာပါတီတွေပဲရှိမယ်လို့ထင်ပါတယ်ဗျာကဘာဘောကကုမ္ပဏီကြီးများဟာမိမိတို့ကုမ္ပဏီကထုတ်လုပ်တဲ့ပစ္စည်းကြီးကိုအခြားကုမ္ပဏီထက်သာအောင်စနစ်တကျအချိန်ယူထုတ်လုပ်ကြပါတယ်ဒါမှလည်းအည်သွေးကောင်းတဲ့ပစ္စည်းတွေရမှာပေါ့အဲပါတီတွေဟာလည်းလူပဲဗျမိမိရဲ့ပါတီကအမှတ်တွေကိုစနစ်တကျအည်သွေးရှိရှိမွေးထုတ်ရတာပဲဖြစ်ပါတယ်ဒါမှသာလူကြိုက်များတဲ့အမှတ်တွေဖြစ်လာမှာပေါ့ဒါအပြင်ဒီလိုကုမ္ပဏီတွေကပစ္စည်းတွေထုတ်လုပ်ရမှာလဲထုတ်လုပ်မှုနည်းစနစ်တွေကိုလျှို့ဝှက်ထားရတာဖြစ်တယ်ဒါပေမဲ့တချို့တိုင်းပြည်တွေမှာကုမ္ပဏီတွေဟာကိုယ်တိုင်သူတည်တနာလို့အချိန်ယူထုတ်လုပ်နိုင်စွာမရှိလို့သူများစီကထုတ်လုပ်မှုနှီးစင်တွေကိုငွေပေးခိုးယူပြီးကိုယ်နိုင်ငံကုတ်ကုမ္ပဏီမှာထုတ်တယ်လို့လုပ်ကြပါတယ်။ကျွန်တော်ဥပမာတစ်ခုပြပြပြင်သစ်ကထုတ်တဲ့ Mirage တိုက်လေပေါ့သူဟာအလွန်ခက်မိတယ်။တိုက်ပွဲဝင်နိုင်စွမ်းဟာလည်းဒီ General Dynamic အမေရိကန်ထုတ်တဲ့ F-16 တို့ရုရှားထုတ်တဲ့ Sukhoi တို့ Mit တို့နဲ့သူကတန်းတူလိုက်နိုင်တဲ့အကြီးချင်းရှိတယ်မနူဗာလို့ခေါ်တဲ့စစ်ကစားနိုင်မှုစွမ်းအားမြင့်တာပေါ့အဲ့မှာအစ်ဇေးကအဲ့ဒီမီရတ်လေနဲ့ပုံစံထုတ်လုပ်ပုံကိုသူလီယိုကနေတဆင့်ငွေပေးဝယ်ယူပြီးတော့ရာဖဲလ်ဆိုတဲ့အစ်ဇေးလို့တိုက်လေရင်ပေါ်ထွက်လာပါတယ်နိုင်ငံတကာပညာရှင်တွေကပြင်သစ်ကမီရတ်နဲ့တပုံစံနဲ့ဖြစ်နေတော့ဆန်နီမီရတ်မီရတ်ရဲ့သားလေးလို့နာမည်ပြောင်းခေါ်ခဲ့ကြပါတယ်သူကတပုံစံနဲ့ဖြစ်နေတာဟုတ်ဗျခိုးချထားတာအလားတူပါပဲပြင်းထန်တဲ့အင်္ဂလန်ပူးတွဲထုတ်တဲ့အတန်ထက်မြန်တဲ့ခီးတဲ့လီယင်ကြီးကွန်ကော့ဟာအလွန်နာမည်ကြီးတော့ရုရှားတွေကလည်းအဲ့ဒီဥရောပကထုတ်လုပ်တဲ့ကွန်ကော့စက်ရုံကတာဝန်ရှိတဲ့အင်ဂျင်နီယာအချို့ကိုသူလူတွေကနေတဆင့်ချဉ်ကပ်ပြီးတော့ထုတ်လုပ်ပုံနီးစဉ်ကိုရယူနိုင်ခဲ့ပါတယ်။အဲ့ဒီနောက်ရုရှားနိုင်ငံကခီးတဲ့ဂျက်လီယင်ကြီးဟာကွန်ကော့ပေါ်လာပြီးမရှိမတောင်းမှာပဲပေါ်ထွက်လာပါတော့တယ်။ဒီလီယင်ကြီးကိုရုရှားတွေက TU-144 လို့အမည်ပေးထားပြီးမဲ့ဥရောပကထုတ်တဲ့ကွန်ကော့နဲ့တပုံစံနဲ့လို့ဖြစ်နေလို့ပညာရှင်များကနာမည်ပေးလိုက်တာကကွန်ကော့စကီပါတဲ့ဗျာဆိုရှာတွေကစကီဆိုတဲ့နာမည်ကိုကြိုက်တတ်တော့ကွန်ကော့ကိုခိုးချပြီးထုတ်လုပ်ထားတဲ့ TU-144 ကိုလည်းကွန်ကော့စကီဆိုပြီးတော့နာမည်ပြောင်းအပေးခံရတော့တာပေါ့လေကုမ္ပဏီတွေမှာသူများဟာခိုးယူပြီးကိုယ်စီကထုတ်လုပ်တယ်လို့အသုံးပြုလိုက်ရင်နာမည်ပြောင်းအပေးခံရတယ်လို့ပဲပါတီတွေမှာလည်းတားတဲ့ပါတီဘက်ကိုဗက်ပြောင်းသွားတဲ့အတွေ့အကြုံတွေပါလီမန်ဒီမိုကရေစီခစ်တဲ့ကမြန်မာနိုင်ငံမှာရှိခဲ့ပါတယ်။ပါမညာတာကနေဖာစာပါလာကိုပြောင်းသွားတာတို့ဒီမြဲကနေတန့်ရှင်းကိုခုံကူးသွားတာတို့အဲ့ဒီခစ်ကအဲ့လိုမျိုးကူးပြောင်းသွားတဲ့လူကိုခြံခုံတယ်လို့နာမည်တက်ကြပါတယ်။အဲတက္ကသိုလ်စိန်တင်ရေးတဲ့ထက်မှာအဲခြံခုံတယ်ဆိုတဲ့စကားဟာအဲ့ဒီခစ်ကသုံးဆွဲခဲ့တာပေါ့လေ။ဘယ်အမတ်ကတော့သူ့ပါတီကနေထွက်ပြီးအနိုင်ရတဲ့ပါတီကိုခြံခုံသွားပြီလို့သမုတ်ကြပါတယ်။socialist ခေတ်ကြီးဟာ1988အရေးခေတ်မှာပျက်စီးသွားတော့ရခင်ကလမ်းစဉ်ပါတီမှာနေရာကြီးကြီးငငယ်လက်လက်ယူခဲ့ဘူးသူတွေသာမကဘူးပါတီကိုထောက်ခံခဲ့ကြပါတယ်ဆိုတဲ့အမှုပညာကလောကကလူတွေရခင်ကလမ်းစဉ်ပါတီနဲ့ပလင်းတူဘူးဆိုးတွေတတ်မတော်အရာရှိအငိမ့်စားကြီးတွေဟာဒီမိုကရေစီဆိုတဲ့ဘက်ကိုကူပြောင်းသွားကြဒါကိုအဲ့ဒီခေတ်ကသမရလုပ်ခဲ့တဲ့ဒေါက်တာမောင်မောင်ကတာကူးတွေလို့မချစ်တင်ခဲ့နာမည်ပြောင်းပေးခဲ့တာမမိကြအောင်ပါအဲ့ဒီတော့ကတာကူးတွေလို့ ထောက်တာမမောနာမည်ပြောင်းပေးခဲ့သူတွေကတော့အဲဗိုလ်မှူးချုပ်ဟောင်းအောင်ကြီးတို့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးတို့ဗိုလ်မှူးဘတ်တော်ကော်စာရေးဆရာမောင်တော်ကလမ်းစဉ်ပါတီအောင်ရမီလို့သတင်းစာကနေကြွေးကြော်ခဲ့တဲ့ဟန်သာဝတီဦးဝင်းတင်တို့သူတို့ကိုတပုတ်ခဲ့ရတာဖြစ်ပြီးတော့အခု NLD အစိုးရလက်ထက်မှာတော့တန့်ခံရေးအမတ်ဟောင်းများကိုယာရုမလုံလေးပေးပြီးတော့ဆွဲခေါ်အတုံးချခံခဲ့ကြရမှာသူတို့ကိုတော့ခုခေတ်ပေါ်နေတဲ့ nickname လို့ခေါ်တဲ့အမည်ပြောင်းကတော့ချင်းသေးနဲ့တောင်းနဲ့ပေါင်းထားလို့ချင်းတောင်းလို့အမည်တွင်နေပါကြောင်းမျှဝေလိုက်ပြရစေယာရုရေ
ကျွန်တော်ဦးလှဆွေပါ